ယခိုင်ပြည်နယ်ကလည်းနေတိုင်းပဋိပက္ခတွေနဲ့မြန်မာနိုင်ငံတွင်ကိုဗစ် -19 ရောဂါဖြစ်ပွားမှုအခြေအနေတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီသတင်းပတ်သက်ဆွေးနွေးဖို့ရှိနေပါသေးတယ်။ကြာသပတေးနေ့မှာစီစဉ်ထားတဲ့တက္ကသိုလ်အစည်းအဝေးကိုကျင်းပဖို့ဗြိတိန်နိုင်ငံကတောင်းဆိုခဲ့တာဖြစ်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဇနာကပါဝင်ဆွေးနွေးမှာဖြစ်ကြောင်းလည်းတန်တမန်အတိုင်းဝိုင်းကိုကိုးကားပြီးတော့ AFP သတင်းကဖော်ပြပါတယ်။ဒီခေတ်ဒီနေ့တွင်ဧပြီလနောက်ပိုင်းလုံးကကိုဗစ် -19 တက်ခွဲနမူနာတွေတည်ဆောင်လာတဲ့ကုလသမဂ္ဂအမှန်တစိပ်ပါကာတစီတက်ခိုက်ခံခဲ့ရတဲ့အတွက်မြန်မာနိုင်ငံသားရေမောင်းတည်ဆုံပြီးကျန်းမာရေးဝန်ထမ်းတဦးလေးခံရရခဲ့ပါတယ်။တက်ခိုက်မှုကိုကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကအပြင်းထန်ရှုတ်ချခဲ့ပြီးတော့ပွင့်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးဖို့ကိုလည်းတောင်းဆိုခဲ့ရပါ။ကဘာတဝမ်းကက်ယောဂါနဲ့ဂျုံနီယာချင်းလက်နက်ကင်ဖွဲ့တွေအပြင်းရကြဖို့ကုလသမဂ္ဂနဲ့တန်တမန်တွေကတိုက်တွန်းနေချိန်မှာတိုက်ခိုက်မှုနဲ့ဂျုံနီယာလေးဖြစ်ပါရင်မြန်မာစစ်တပ်ကတော့ကုလသမဂ္ဂအတွင်းမှချုပ်ရဲ့တိုက်တွန်းချက်အရလီလာနီဘာကြာတစ်ဖက်သက်အပြည့်ရဆင်းမဲ့အကြောင်းမကြသည်ခင်ဗျာပဲကြီးညာခဲ့ပေမယ့်အကြမ်းဖက်အဖွဲ့စည်းဖြစ်တက်မှတ်ထားတဲ့လက်နက်ကိုင်အဖွဲ့တွေလှုပ်ရှားရနေနေပြီးမပါဝင်ကြောင်းပြောဆိုထားရပါဒီအတွက်လည်းမြန်မာစစ်တပ်ကအကြမ်းဖက်အဖွဲ့စည်းဖြစ်တက်မှတ်ထားတဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်နဲ့ချင်းပြည်နယ်တွေတော့ပါဝင်မှာမဟုတ်ပါဘူးတချိန်လေးမှာပဲဒီလာဆန်းကတစ်ဖက်သက်အပြည့်ရဲ့ရေစတန်းတို့ကြောင့် AA အဖွဲ့နဲ့မဟာမိတ် MNDAA ကိုကန့်တက်ဖွဲ့ TNL တောင်ပလောင်ဖွဲ့တို့ကလည်းပူးတွဲကြေညာထားပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်နဲ့တိုင်းနာလက်နက်ကိုင်အဖွဲ့ရဲ့တစ်ဖက်သက်အပြည့်ရဲ့ကြေညာချက်တွေကိုတော့အပြည့်အစုံအတိမတ်မပြူခဲ့ကြပါဘူးရှင်။